စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆတ်တို့ဒီနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံပြီးပါတီစုံစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးကိစ္စရပ်တွေကိုအဓိကဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲဟာတနအီခွဲလောက်ကြာမြင့်ခဲ့ပြီးသဘောတူညီချက်တွေရခဲ့ကနောက်ပိုင်းမှာတော့ RCSS ဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့မျိုးသားစီလုံးညီညွတ်မှုညှိနှိုင်းရေးကော်မတီတို့နဲ့ဆက်ဆွေးနွေးဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့တင်ကိုကိုသားညီဦးပြပြပေးပါအောင်ခင်ဗျာ
။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆတ်တို့ခေါင်းဆောင်တဲ့အဖွဲ့တွေဟာနေပြည်တော်ကပြည်ထောင်အေးအေးသာမှာဒီကနေ့မနေ့10နိုင်လောက်ကနေပြီးတော့17နိုင်ခွဲလောက်ထိတွေ့ဆုံဆွေးနွေးခဲ့တာပါ။ဒီကနေ့တွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက VOE ကိုခုလိုပြောပါတယ်
။ဆွေးနွေးတဲ့အခါမှာတော့ပါတီစိုလီမိုစနစ်ကျင့်သုံးရေးဆိုင်ရာကိစ္စရပ်တွေဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ဒီကြောင်စုတည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေဒီကိစ္စရပ်တစ်ခုကိုအနာဂတ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌကဦးစွာပြောကြားခဲ့ပါတယ်။ဒီအပေါ်မှာ RCSS SSC အဖွဲ့ဥက္ကဋ္ဌပေါ့နော်ဒါစာကျော်စစ်ကလည်းသဘောတူညီခဲ့ပါတယ်။ဒီကတော့အဲ့နှစ်ခုပါပဲအဲ့နှစ်ခုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသေးစိတ်ပေါ့နော်သဘောထားအမြင်တွေကျွန်တော်တို့ဆွေးနွေးခဲ့တယ်အသေးစိတ်သဘောထားအမြင်တွေဆွေးနွေးတဲ့နေရာမှာလည်းသဘောတူညီချက်ကျွန်တော်တို့တော်တော်များများရခဲ့ပါတယ
်နောက်ပိုင်းဆက်လက်ဆွေးနွေးဖြစ်တဲ့အချက်တွေကိုလည်းဗိုလ်ချုပ်စော်မင်းထွန်းကအခုလိုဆက်ပြီးရှင်းပြပါရစေ
အဲ့ဒါပြီးတော့ကျွန်တော်တို့အနေနဲ့ဒီငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်တဲ့အခါမှာငင်းချမ်းဆန်ဆန်နဲ့တိတိယောက်ယောက်ပြီးစီးနိုင်ဖို့အတွက်ဒီငញ្ញာရေးဆွေးနွေးမှုတွေငញ្ញာရေးဆွေးနွေးမှုတွေဆိုတာကျွန်တော်တို့ဒီ RCSS SSA နေတယ်ဆွေးနွေးရမှုနောက်ထပ်အဖွဲ့နဲ့ဆွေးနွေးမှာအဖွဲ့အားလုံးနဲ့ဆွေးနွေးပြီးတဲ့အခါမှာတော့ကျွန်တော်တို့ငញ្ញာရေးဆွေးနွေးမှုလုပ်ငန်းစဉ်တွေဆောင်ရွက်မယ့်အချိန်ဇယား time frame ရေးဆွဲပြီးဆောင်ရွက်ဖို့ဆိုတာလည်းအကြံပြုပါတယ်အဲဒီ time frame ရေးဆွဲပြီးဆောင်ရွက်မှလည်းဟိုကအချိန်ဇယားတိတိကျကျနဲ့ငញ្ញာဆန်ဆန်ပြီးနိုင်မယ်ဆိုတာကိုယုံကြည်တဲ့အတွက်ကျွန်တော်တို့ဒါစနစ်တကျရေးဆွဲဆောင်ရွက်သွားမယ့်အခြေအနေတွေဆက်လက်ဆွေးနွေးခဲ့ပါတယ
် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယပုံမူကြီးအုံးခေကတော့ဒီကနေ့ဆွေးနွေးပွဲမှာအဓိကအချက်၃ချက်ကိုလေးထားဆွေးနွေးခဲ့တဲ့အကြောင်းပြောပါရစေ။အ
ဲဆွေးနွေးတဲ့နေရာမှာကျွန်တော်တိကမတမန်ကလုံးကျွန်တော်ငင်းခံကြီးချင်းရောင်းတဲ့ဆွေးနွေးချက်ပေါ်မှာနမနိကျတော့မကြမကြတွေ့ဆုံကြဆွေးနွေးကြအဖြေရှားကြယုံကြည်မှုတွေတခြားကြပေါ့အဲ့လိုပေါ့နော်။နံပါတ်၃ကနောက်ဆုံးတော့တကယ်ဒီထောင်ချင်းကြီးချောက်ကြီးပေါ့လေမာသူချုံကြောင်းနေတဲ့ဒီတုံးချက်ပေါ့နော
်ဒါအပြင်ညီရေးဆွေးနွေးရမှာအားလုံးပါဝင်ရေးကိစ္စရက်ကိုလည်းထည့်သွင်းဆွေးနွေးခဲ့တဲ့အကြောင်းလဲ RCSS ပြောခွင့်ရသူကဆိုပါတယ
်အားလုံးပါဝင်ရေးဆိုတဲ့အမိကျတော့ကျွန်တော်ခက်ခါရောဟိုအစ်စီတကယ်ရောအဲ့လိုမြင်ပါတယ်မာဒီလိုပေါ့အမိရှိပါတယ်မာဩအားလုံးဆိုတာဖက်စီတိုင်းအားလုံးပေါ့လေနောက်ဆုံးတော့နေနေအဲ့ဖက်ဒီအားလုံးရောတိုင်းပြည်ဒီဆောက်နေရမှာပါဒီအားလုံးရောအဲ့လိုအဲ့လိုညှို့ဆိုတာပေါ့နော
်နောက်ရဲ့ပိုင်းနေကြရင်တော့ RCSS ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဟာစစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နောက်ပြီးတော့အမျိုးသားစည်းလုံးညီညွတ်ရေးနဲ့အမျိုးသားစည်းလုံးညီညွတ်မှုညှိနှိုင်းကော်မတီတို့နဲ့ဆက်ပြီးတော့ညှိနှိုင်းဆွေးနွေးသွားဖို့ရှိနေပါတယ်ဒီကနေ့ဆွေးနွေးပွဲကိုစစ်ကောင်စီဘက်ကတမရကာဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူပဲဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းစစ်ကောင်စီဖွဲ့ဝင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြီးတို့ပါတက်ရောက်ပြီးတော့ RCSS ဘက်ကတော့ RCSS ဥက္ကဋ္ဌနဲ့အတူအတွေ့အမှုတက် Subsigning နဲ့ဘိုးအလုံးမှုဆောင် Subsigning တို့ပါဝင်တက်ရောက်ခဲ့ပါတယ်။လာမယ့်23ရက်နေ့ကျရင်တော့စစ်ကောင်စီအကြီးအကဲအနေနဲ့နောက်ထပ်လက်နက်ကင်အဖွဲ့တစ်ခုနဲ့ထပ်မံဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ညီညာရေးအတွက်တိုင်းဒေသလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံမယ်ဆိုပြီးတော့စစ်ကောင်စီအကြီးအကဲကကန့်လန့်ထားတာပါ။ဒီကလန်းချက်ကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့ RCSS အပါအဝင်လက်မှတ်မထိုးရသေးတဲ့အဖွဲ့3ဖွဲ့တို့ကလက်တလောလက်ခံထားကြပါတယ်။စနစ်ပွဲတွေကတော့တဖွဲ့ချင်းအနေနဲ့ရောအားလုံးပါတဲ့စုံကြီးအစည်းအဝေးကိုပါကျင်းပဖို့ရည်ရထားတယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်ခင်ဗျာ။